โอเคดรมิ้งครับကျွန်တော်တို့မြန်မာနိုင်ငံမှာသွေးကြောထုံးတဲ့ယောဂါဖြစ်တာအဖြစ်များလားကြာကြီ
း။ရှိတယ်ဆိုတော့ရှိပါတယ်။အဖြစ်များတယ်လို့တော့ပြောလို့မရပါဘူး။အရင်နဲ့ဆိုင်ပုံများလာတွေ့ရတာပေါ့
။ဟုတ်ကဲ့ဆရာ။ဒီယောဂါကဟိုဘလို့ဖြစ်ပြီးတော့ဘာကြောင့်ဖြစ်ရလဲ
။သွေးကြောထုံးဆိုတာကသွေးပြန်ကြောမှဖြစ်တာပေါ့။လူကိုယ်ခန္ဓာမှာသွေးလွတ်ကြောနဲ့သွေးပြန်ကြောဆိုတာရှိတယ်။သွေးလွတ်ကြောဆိုတာကတော့နှလုံးကနေညစ်ထွက်တဲ့ခါကျတော့အဲ့သွေးတွေကတစ်ကိုယ်လုံးကိုပြန့်နှံ့ဖို့အတွက်သူကနှလုံးတစ်ချက်ခုံရင်ရှိကိုတစ်ချက်တိုးတာပေါ့။ပြန်ပြန်ကြောကြတော့ဒီတကူလုံးရောက်ရှိပြီးတော့တ िश ူးတွေကနေနှလုံးကိုပြန်တာပေါ့ပြန်တဲ့ခါကျတော့သူကနှလုံးခွင့်အားနဲ့ရှိကိုပြန်ရောက်တာမဟုတ်တော့ဘူးကိုခန္ဓာရဲ့ကြွက်သားတွေကလှုပ်ရှားမှုတွေပေါ့ခြေစလုံးကသွေးရဆိုလို့ရှိရင်နှလုံးကိုပြန်မို့တော့ခြေလုံးကြွက်သားတွေကလှုပ်ရှားပေးရတယ်အဲ့တော့သွေးကြောထုံးရတဲ့အကြောင်းကသွေးလွတ်ကြောမှမဖြစ်ဖိနေသွေးပြန်ကြောမှဘာကြောင့်ဖြစ်ရလဲဆိုတော့သူကပြန်ပြောညှစ်တယ်ဟိုကြွက်သားရဲ့အင်အားနဲ့တွားလာသွေးတနေရာရှိတိုးဖို့တကူမတက်ရနေတဲ့လူဆိုရင်တော့ဒါကဘာမီကြီးရဲ့ဆွဲအားကိုဆန့်ကျင်ပြီးတော့နှလုံးကိုရောက်အောင်တော့ရုံးကန်ပြီးတော့တွန်းရတာပေါ့နော်အဲ့တော့အဲ့သွေးလေးရေရှိကိုတစ်ခေါက်သွားဖို့အတွက်ကိုကိုခန္ဓာလှုပ်ရှားပေးရတယ်။ရှိတစ်ခေါက်ရောက်ပြီးလို့ရှိရင်ပြန်ကြောက်ကိုမချသွားဖို့အတွက်ကိုနောက်ကိုပြန်မဆုတ်ဖို့အတွက်ကိုသူကသွေးကြောထဲမှာအခင်ကန့်ကလေးတွေပေါ့ဗာလေးတွေရှိတယ်။ဒီဗာလေးတွေကနေတားဆီးကြတာပေါ့ငါးတွေကျွန်တော်မြုံထောင်တယ်လို့ပေါ့မြုံနေကိုဝင်လာတဲ့ငါးဟာနောက်ကိုပြန်ထွက်လို့မရဘူးရှိကိုပဲဆက်သွားလို့